စွန်းရောက်ရိုဟင်ဂျာအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အာဆာလက်နက်ကိုင်အဖွဲ့ကထိတ်တန်းခေါင်းဆောင်တို့ဟာရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးဒီနေ့ပဲတည်ဆုံသွားခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်ထိတ်တန်းအရာရှိတွေကအတည်ပြုပြောဆိုချက်ကိုတူရကီနိုင်ငံကအနာဒိုလိုအေဂျင်စီသတင်းဌာနမှဖော်ပြထားပါတယ်အာဆာလက်နက်ကိုင်အဖွဲ့ဝင်100လောက်ဟာရိုဟင်ဂျာဒုက္ခသည်စခန်းအမှတ်18ကိုတိုက်ခိုက်ဖို့အတွက်ပြင်ဆင်နေတာကိုသတင်းရခဲ့တဲ့အကြောင်းနဲ့ဘင်္ဂလားဒေ့ရှ်ရဲတွေနဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားချိန်မှာအာဆာဘက်ကထိတ်တန်းခေါင်းဆောင်ဟော့ဆေးမာဂျီတေဆုံးသွားတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO နဲ့အာဆာအဖွဲ့ကြားတိုက်ပွဲဖြစ်ပွားချိန်မှာအာဆာဘက်က9ယောက်တေဆုံးတာကိုလက်တုံ့ပြန်ပြီးပြန်လည်တိုက်ခိုက်ဖို့ကြိုးစားခဲ့တာလို့လည်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။အာဆာလက်နက်ကိုင်အဖွဲ့ဟာ2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အဖွဲ့လည်းဖြစ်ပါရဲ့ရှင်။